ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကအစင်းမြင့်ကုန်းတိုက်ကြီးထဲမှာတရတမားတွေဖမ်းဆီးထားတဲ့တစားကန်တွေထဲကနင်းနေလောက်ပဲဆက်ပြီးအဖမ်းခံထားရတော့တယ်လို့ကင်ညာနိုင်ငံကပြောလိုက်ပါတယ်။အဲဒီတိုက်ခိုက်မှုဟာဆိုမာလီယာနိုင်ငံမှာကင်ညာကစီအေးရဝင်ပြီးဆွတ်ဖက်တာကိုလက်တုံပြန်တဲ့အနေနဲ့လုပ်တာဖြစ်တယ်လို့ဆိုမာလီယာအကြမ်းဖက်အဖွဲ့အယ်ရှဘပ်ကပြောထားပါတယ်။ကုန်းတိုက်ထဲမှာပိုးအောင်နေဆဲရှိသူတွေဒါမှမဟုတ်တရတမားတွေကဖမ်းဆီးထားသူတွေကိုကယ်တင်ဖို့ကင်ညာစစ်တပ်ကတနင်္ဂနွေနေ့နောက်ပိုင်းမှာ West Gate ကုန်းတိုက်ကိုစပြီးတိုက်ခိုက်ခဲ့ပါတယ်။ကုန်တိုက်ရဲ့အထက်တိုင်းကိုကင်ညာစစ်တပ်ကထိန်းသိမ်းထားပြီဖြစ်ပြီးကြံနေသေးတဲ့တစားကန်တွေကအများစုကိုကယ်တင်လိုက်နိုင်ပြီလို့ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းကင်ညာပြည်ထရေးဝန်ကြီးဂျိုးဆက်အိုလီလန်ကူကပြောပါရယ်စနေနေ့ကဆက်ခဲ့တဲ့တိုက်ခိုက်မှုတွေလူ62ယောက်သေဆုံးခဲ့တယ်လို့ပြည်ထရေးဝန်ကြီးကပြောပေမဲ့ကင်ညာချက်ချင်းတီတပ်ဖွဲ့ကတော့သေဆုံးသူ69ဦးရှိတယ်လို့ပြောထားပါရယ်ဒီတော့တည်းမှာပဲပြည်ပဆိုင်ရာစုတရားခုံရုံး ICC မှာတရားရင်ဆိုင်နေတဲ့ကင်ညာဒုတိယသမ္မတဝီလျံရူတိုကိုတရားသူကြီးတွေကသတင်းတပတ်ကြာနိုင်ငံပြန်ခွင့်ပြုလိုက်ပါရယ်ကင်ညာနိုင်ငံကအခြေအနေတွေကြောင့် ICC မှာရင်ဆိုင်နေရတဲ့တရားခွင်ကိုရှေ့ဆိုင်လိုက်တယ်လို့ ICC ကဒီကနေ့မှပြောတာပါဒုတိယသမ္မတအနေနဲ့လူကြုံရေးဆိုင်ရာနဲ့ညှိနှိုင်းတိုင်ပင်တဲ့ကိစ္စတွေမှာပါဝင်နိုင်မှုနိုင်ငံပြန်ဖို့လိုအပ်တယ်ဆိုပြီးသူ့ရဲ့ရှေ့နေဖြစ်သူကတနင်္ဂနွေနေ့မှာတရားရုံးကိုပန်ကြားခဲ့တာပါ